အမေရိကန်မှာရွေးကောက်ပွဲကျင်းပဖို့တရက်သာလိုတော့တဲ့အချိန်နောက်ဆုံးနေ့မှာအကြိမ်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်တွေမှာသမ္မတလောင်းတွေအပြိုင်အဆိုင်မဲဆွယ်ကြမှာဖြစ်ပါတယ်။ Democratic Party ကဒုသမ္မတကမလာဟဲရစ်ကတော့ရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးရမှာအရေးကြီးလိမ့်မယ်လို့ခန့်မှန်းထားတဲ့ Pennsylvania ပြည်နယ်မှာဒီကနေ့စီယုံရေးဆင်မှာပါ။ပြိုင်ဘက် Republican Party ကသမ္မတဟောင်း Donald Trump ကတော့မြောက် Carolina, Pennsylvania နဲ့ Michigan ပြည်နယ်၃နေရာကနေရာ၄နေရာကိုစီယုံရေးထွက်မှာဖြစ်ပါတယ်။Democratic သမ္မတလောင်းနဲ့ဒုသမ္မတလောင်းတို့ရဲ့ Pennsylvania ပြည်နယ်စီယုံရေးခီးစဉ်မှာတော့အလုတ်သမားလူတန်းစားတွေရှိရာနေရာတွေကိုတွားရောက်มาဖြစ်ပြီးခီးစဉ်အဆုံးမသက်ခင်ညဘက် Philadelphia မြို့ကမဲဆွယ်ပွဲမှာတော့နာမည်ကျော် American အနုပညာရှင်တွေဖြစ်တဲ့ Lady Gaga နဲ့ Oprah Winfrey တို့ကလည်းတက်ရောက်ကြมาဖြစ်ပါတယ်။သမ္မတဟောင်း Trump ရဲ့စီယုံရေးခီးစဉ်ကိုတော့မြောက် Carolina ပြည်နယ် Raleigh မြို့မှာစတင်มาဖြစ်ပြီးတော့ Pennsylvania ပြည်နယ်မှာရှိတဲ့ Reading နဲ့Big Bucks မြို့တွေမှာဝင်ရောက်ရှင်ပြိုင်မှာဖြစ်သလိုဒုသမရာလောင်းနဲ့အတူ Michigan ပြည်နယ် Grand Rapids မှာလည်းညဘက်မဲဆွယ်ပွဲတွေကိုအဆုံးသတ်မှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်မှာပဲခန့်မှန်းခြေအားဖြင့် American မဲဆန္ဒရှင်89တန်းလောက်ကြိုတင်မဲတွေပေးခဲ့ပြီးဖြစ်ပါတယ်။ရွေးကောက်ပွဲမှာသမ္မတဟောင်း Trump အနိုင်ရခဲ့မယ်ဆိုရင်တော့သမ္မတဟောင်းတယောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲပြန်ဝင်နိုင်ပြီးအနိုင်ရသူဖြစ်သမိုင်းဝင်မှာဖြစ်သလိုဒုသမ္မတ Harris အနိုင်ရမယ်ဆိုရင်တော့လူမဲနဲ့တောင်အာရှသွေးပါသူအမျိုးသမီးတယောက်ကပထမဆုံးအကြိမ်ဖြစ် American သမ္မတဖြစ်သမိုင်းဝင်မှာဖြစ်ပါတယ်ရှင်။